ပြီးခဲ့တဲ့တကြံကာလတုန်းကတန်ချက်ထိုးဖျော်ပြတာမှာတမရိုကိုထိခိုက်စေတဲ့စာသားတွေနဲ့ပြုမှုတွေပါဝင်တဲ့အတွက်ပုံမှန်
905ကတရင်ပြည်စုံကိုVUE သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။တက္ကသိုလ်ကျောင်းသားတွေနဲ့ဖွဲ့စည်းထားတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဟာအခုနှစ်တကြံကာလတုန်းကတန်ချက်ထိုးဖျော်ပြတဲ့အထက်မှာတက်မရိုကိုထိခိုက်စေတဲ့စာသားနဲ့အပြုအမူတွေပါဝင်နေဆိုပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 905ကကြီးစစ်တွေရေးဥပဒေပုံမှန် 66ကြီးတို့နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်းမြင့်ကတရားလိုပြုပြီးဧပြီလကုန်ပိုင်းမှာတရားစွဲဆိုခဲ့တာပါ။ အဲ့ဒီလိုတရားစွဲဆိုပြီး6လကျော်အကြာဒီကနေ့မှာပဲတရားရင်ဆိုင်နေရတဲ့ဒေါင်းတို့မျိုးဆက်တန်းချက်အဖွဲ့ကကိုစီရလွင်ကိုပိုင်ဖြိုးမင်းမက်ကေခိုင်ထွန်းကိုပိုင်ရဲသူနဲ့ကိုစော်လင်းထွန်းသူတို့၅ဦးကိုပုံမှန် 900ကကြီးတစ်ခုနဲ့အတွက်အလုံးနဲ့ထောင်နဲ့တစ်နှစ်ချမှတ်လိုက်တာပါ။အခုလိုပြစ်ဒဏ်ချခံလိုက်ရပါမယ်။နိုင်ငံရေးအခန်းကဏ္ဍကနေတက်မရော်ထွက်သွားဖို့အတွက်သူတို့အနေနဲ့
ထိုးခဲ့ခြင်းဖြစ်တယ်အဲ့တော့ဒီကနေ့မိန်းချအတွက်ကျွန်တော်ကဘယ်တော့မှဒီကိစ္စရေးဆက်မလုပ်တော့မှာမဟုတ်ဘဲနဲ့ဖွဲ့စည်းပုံပြီးသင်ရေးနိုင်ငံရေးကဏ္ဍကြီးတက်ထွက်သွားရေးအတွက်ကိုတန်ချက်နဲ့ရောတခြားပုံစံအမျိုးနဲ့ကျွန်တော်ဆက်လက်လှုပ်ဆောင်သွားပါအောင်မယ
်ဒီမှုနဲ့ပတ်သက်ပြီးဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်၅ဦးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေတော်ဆန်းဆန်းမြင့်ကဒီမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောတကတက်တင်တယ်လို့ယူဆတာကြောင့်ကျောင်းသားတွေဘက်ကဆန္ဒရှိရင်အယူခံတက်သွားမယ်လို့ပြောပါတယ
်တရားလိုကိုအနိုင်ပေးကြည့်ရင်တရားလိုဘက်ကတင်ပြတာတွေကိုဆောင်ပေးပြီးသုံးသပ်မယ်တရားခံကိုအနိုင်ပေးကြည့်နေဆိုရင်တရားခံဘက်ကတင်ပြတာတွေကိုဦးစားပေးပြီးမှသုံးသပ်မယ်ဆိုလိုတာကတော့တရားရုံးကိုအပြစ်တော့မပြောပါဘူးတော်တော်လည်းပဲအနေထားရဆိုလို့ရှိရင်တရားရုံးကနေပြီးတော့မှတရားလိုနဲ့လူပြသက်သေးတွေရဲ့ထွက်ချက်တွေနဲ့သက်သေးကန်ထောက်ထားတွေဆောင်ပေးပြီးတော့မှဆုံးဖြတ်သွားတယ်တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ဆောကတက်တင်တယ်လို့ဆရာမတော့ယူဆတာပေါ့နော်
တရားလိုဖြစ်သူဒုဗိုလ်မှူးကြီးတန်ထွန်မြင့်ကတော့တသက်ကံအထောက်အထားတွေကိုဥပဒေနဲ့အညီတင်သွင်းထားတာဖြစ်တယ်လို့ဆိုပါတယ်။တရားမျှတမှုကိုလိုလားတာကြောင့်အခုလိုတရားဆွဲဆိုခဲ့တာဖြစ်ပြီးဥပဒေရဲ့အဆုံးဖြတ်ကိုခံယူသွားတာဖြစ်တယ်လို့သူကဆိုပါတယ်
။အခွင့်အရေးဆိုတာနဲ့ပတ်သက်လို့ရှိရင်တူဦးတယောက်ရဲ့အခွင့်အရေးကိုပဲကြည့်လို့မရအောင်။သူတို့ဆွဆွဲခံရသူတွေအခွင့်အရေးတွေမကောက်အောင်ကျွန်တော်တရားလိုနဲ့တက်မတော်သားတွေအခွင့်အရေးကိုလည်းပြန်ပြီးတော့စာနာဖို့လိုတယ်။အတက်မတော်သားတွေကအခုရှေ့တန်းမှာခင်ဗျားတို့သိတဲ့အတိုင်းပဲအသက်နဲ့ရင်မြီတိုက်ပွဲဝင်နေတာ။ဒီလိုတိုက်ပွဲဝင်တဲ့လူတွေကိုသွားပြီးတော့ပုတ်ခတ်တာစော်ကားတာလုပ်လို့မရပါဘူး။အဖက်ကလည်းတိုင်းပြည်တော်တော်ဝန်ထမ်းဆောင်တာဖြစ်ပါတယ်အဲ့တော့ငါတို့ရဲ့လူ့ခွင့်ရေးပဲဆိုပြီးတော့ပြောချင်ရင်ပြောမယ်ပုတ်ခတ်ချင်ရင်ပုတ်ခတ်မယ်ဆိုပြီးလုံးလုံးမရအောင်ဒါကြောင့်ကျွန်တော်တို့တရားမျှတမှုကိုလိုလားတဲ့အတွက်ကြောင့်မလို့တရားရုံးမှာဥတိုက်ရှောက်ခြင်းဖြစ်ပါတယ်ဒါဥပဒေရဲ့အဆုံးဖြတ်ကိုပဲကျွန်တော်တို့ခံယူသွားတာဖြစ်ပါတယ
်ထောင်းလို့မျိုးဆက်တန်းချက်အဖွဲ့ဝင်၅ဦးဟာဒီကနေ့ပြစ်ဒဏ်ချမှတ်ခံလိုက်ရတဲ့အပေါ်ချုပ်ရက်တွေကိုခန်းစားခွင့်ရှိတာကြောင့်6လလောက်သာထပ်မံအချုပ်ခံရဖို့ရှိတော့ကြောင်းသူတို့ရဲ့ရှင်းနေကပြောပါတယ်ဒါပေမဲ့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ကပုံမှန်905ကာကြီးအတွက်သာဖြစ်ပြီးနောက်ယုံချိန်မှာတော့ကျန်ရှိနေသေးတဲ့ပုံမှန်66ကာကြီးအတွက်မရန်ကုန်မြို့နယ်တရားရုံးမှာပဲအမှုကိုဆက်လက်ရင်ဆိုင်သွားရအောင်မှာဖြစ်ပါတယ်ရှင်